ဩစတြေးလျနိုင်ငံမှာတခြားကမ္ဘာနိုင်ငံတချို့နဲ့ရှိရင်ကားထဲမှာကလင်းငယ်တွေအတွက်တင့်တော်တဲ့ထိုင်ခုံနဲ့ခပတ်တွေကိုအသုံးပြုကြပေမဲ့အားလုံးကလုံခြုံဘေးကင်းတဲ့နည်းနဲ့မလုပ်ထားတာမျိုးအများအပြားရှိနေစေဖြစ်ပါတယ်။မိဘတွေအုတ်ထင်းသူတွေအနေနဲ့ဥပဒေကိုလိုက်နာတဲ့အနေနဲ့ရောရင်မတော်တဆဖြစ်တဲ့အခါကလေးတွေကိုအကောင်းဆုံးအကာအကွယ်ပေးနိုင်ဖို့အတွက်ကလေးတွေအတွက်တင့်တော်တဲ့ထိုင်ခုံနဲ့ခပတ်တွေကိုပတ်တာမျိုးလိုက်နာကျင့်သုံးဖို့အရေးကြီးပါတယ်။ဩစတြေးလျနိုင်ငံမှာကလေးငယ်ရဲ့အသက်အရွယ်နဲ့အရမောင်းအလိုက်ဘယ်လိုထိုင်ခုံမျိုးထိုင်သင့်တယ်ဆိုပြီးဥပဒေနဲ့သတ်မှတ်ထားတာရှိပါတယ်။ဒါပေမဲ့ဘေးအရွယ်မှာဘယ်လိုထိုင်ခုံမျိုးပြောင်းရမလဲ။ဒါမှမဟုတ်ဘယ်အချိန်မှာကလေးထိုင်ခုံကိုသုံးစရာမလိုတော့ဘူးလဲဆိုတာကိုမိသားစုတွေအကြားကွက်ကွက်ပြက်ပြမသိတာမျိုးရှိနေစေဖြစ်တယ်လို့မဲလ်ဘန်မြို့ဟာတော်ဝင်ကလေးသူငယ်များဆေးရုံက trauma ဝန်ဆောင်မှုဌာနရဲ့ director ဝါဝိတီဂူကပြောပါတယ်
At the moment, because of a gap between what is legal and what is best practice, and because that gap invites in uncertainty and poorly informed decision making, many Australian children are travelling in cars in a way that is less safe than they could be.We want families and children to be travelling in cars with the safest best practice restraint, and that is often over and above that which is required by law.
လောလောဆယ်မှာတော့ဘာကတရားဝင်တယ်လဲဆိုတာနဲ့ဘယ်ဟာကအကောင်းဆုံးနည်းဖြစ်တယ်လဲဆိုတဲ့အကြာကွာဟမှုတွေရှိနေပြီးအဲ့ဒီကွာဟမှုကနေမတိကျမရေရာမှုတွေဖြစ်စေပြီးတော့အဲ့ဒီကနေဆုံးဖြတ်ချက်အမှားချမှတ်တာမျိုးဖြစ်နေရလို့ဩစတြေးလျနိုင်ငံကကလေးငယ်အများအပြားဟာကားထဲမှာလုံခြုံဘေးကင်းသင့်သလောက်မလုံခြုံကြတာမျိုးဖြစ်နေရပါတယ်။ကျွန်တော်တို့အနေနဲ့ကလေးငယ်တွေနဲ့ကားထဲသွားလာတဲ့အခါလုံခြုံဘေးကင်းမှုအရှိဆုံးနဲ့ကလေးအတွက်အသင့်တော်ဆုံးထိုင်ခုံတွေကိုအသုံးပြုစေချင်ပြီးဥပဒေရဲ့လိုအပ်ချက်ထက်ပိုမိုလှုံ့ဆော်စေချင်တယ်လို့ပြောသွားခဲ့ပါတယ်။
The most important is fit, and fit is a combination of height and age and the way in which our body is proportioned. Some people have very long torsos and less long legs. Some people have really long legs and a less long torso. And all of these things make a difference in how we fit into a seat.
ကလေးရဲ့အသက်အရွယ်နဲ့အရမောင်းပေါ်မူတည်ပြီးတင့်တော်ရာထိုင်ခုံကိုအသုံးပြုရမှာဖြစ်ပေမဲ့ကလေးငယ်နဲ့ကောင်းမွန်စွာဆန့်တဲ့ထိုင်ခုံမျိုးဖြစ်ဖို့လိုအပ်ပါတယ်။ကလေးတွေရဲ့ကိုယ်ခန္ဓာဟာတူးနဲ့တူးကွာခြားကြတဲ့အတွေ့အသက်အရွယ်ထက်သူတို့နဲ့ကောင်းမွန်စွာဆန့်တဲ့ထိုင်ခုံမျိုးကိုအသုံးပြုမှသာလျှင်သူတို့အတွေ့အလုံးချုံဆုံးဖြစ်ပါတယ်။အရေးအကြီးဆုံးကကောင်းမွန်စွာဆန့်ခြင်းဖြစ်ပြီးကလေးရဲ့အရာအမောင်းကိုယ်ခန္ဓာအချိုးအစားနဲ့အသက်အရွယ်နဲ့ဆက်တဲ့ထိုင်ခုံမျိုးဖြစ်ဖို့အရေးကြီးပါတယ်။တချို့လူတွေဟာခန္ဓာကိုယ်အရင်ပိုင်းမှာရှည်တက်ပြီးခြေတံကတိတ်မရှိတာမျိုးဖြစ်သလိုတချို့ကခြေတံရှည်ပြီးခန္ဓာကိုယ်အရင်ပိုင်းတိတ်မရှိတာမျိုးတွေရှိပါတယ်။အဲ့ဒါတွေအားလုံးကထိုင်ခုံမှာကောင်းမွန်စွာဆက်မဆန့်ဆိုတာမျိုးတွေဖြစ်စေတယ်လို့ပြောပါတယ်။ကလေးရဲ့ပခုံးပေါ်ကနေပတ်ဖို့ထားရှိပေးထားတဲ့ခပတ်တွေရှိပြီးအဲ့ဒီခပတ်ရဲ့အနှိမ့်အမြင့်ကိုအတိုးအလျှော့လုပ်တာမျိုးလုပ်နိုင်အောင်စီစဉ်ပေးထားပြီးအဲ့ဒါကအစိုးရရဲ့သတ်မှတ်ချက်အတိုင်းထုတ်လုပ်ထားတာဖြစ်ပါတယ်။အဲ့ဒီပခုံးပေါ်ကခပတ်အနေအထားကိုကြည့်ပြီးကလေးကဒီထိုင်ခုံထက်မကကြီးတဲ့ထိုင်ခုံမျိုးလိုအပ်နေပြီလား။ဒါမှမဟုတ်မလိုအပ်သေးဘူးလားဆိုတာကိုသိအောင်လှုံ့ဆော်ထားတာလို့ပြောပါတယ်။ပခုံးပေါ်ကပတ်ဖို့ထားရှိပေးထားတဲ့အပေါက်တွေကလေးရဲ့အရအဲ့ဒီအပေါက်ခပတ်အပေါက်တွေကလေးရဲ့အရကမကြော်သေးဘူးဆိုရင်အဲ့ဒီထိုင်ခုံမှာပဲဆက်ထိုင်ခိုင်းဖို့အရေးကြီးတယ်လို့လည်းပြောပါတယ်။သူတို့ထိုင်နေကြခုံနဲ့မဆန့်တော့တဲ့အခါမှသာနောက်ထိုင်ခုံအဆင့်တစ်ခုကိုပြောင်းသင့်ပါတယ
်။ In the moment of a crash when that terrible screeching halt happens, their head is flung forward first.So that their nose will probably touch onto their breastplate. It'll just bend over and snap, over it goes. And so that is a moment of terrible, potentially life-ending, very likely life-redefining injury to the spine.
ကလေးငယ်တွေကိုကားရဲ့အနောက်ဘက်ကိုပြန်လှည့်ကြည့်ခိုင်းတဲ့အနေအထားမှာထိုင်ခုံကိုတတ်နိုင်သလောက်ထားရှိသင့်ပြီးအဲ့ဒီအနေထားကကားမတော်တဆမှုဖြစ်တဲ့အခါကလေးငယ်ရဲ့ခေါင်းကိုသူတို့ရဲ့ထိုင်ခုံကိုပဲထိစေတဲ့အတွေ့ဒဏ်ရာရမှုနည်းပါးစေနိုင်ပါတယ်။ ကားရဲ့အရှိဖက်ကိုမျက်နှာမူထားတဲ့ထိုင်ခုံတွေကကားမတော်တဆမှုဖြစ်ရင်ခေါင်းကိုထိန်းချုပ်နိုင်စွာမရှိသလိုကားခပတ်တွေကြောင့်ပခုံးနာရင်ပတ်နာတာမျိုးတွေဖြစ်စေနိုင်ပါတယ်။ကားရဲ့အရှိဖက်မျက်နှာမူထားတဲ့ထိုင်ခုံမှာထိုင်ပြီးကားမတော်တဆမှုဖြစ်လို့ချက်ချင်းကားကိုရက်လိုက်ရတဲ့အခါဆိုရင်ကလေးရဲ့ခေါင်းကရှေ့ကိုပြူထွက်လာပြီးသူ့ရဲ့နှာခေါင်းကရင်ပတ်ရိုးနဲ့ပြန်တိုက်မိတာမျိုးတွေဖြစ်နိုင်ပါတယ်။ကောင်းကရှစ်တိုးလာပြီးကျိုးသွားတာမျိုးလည်းဖြစ်နိုင်ပါတယ်။အဲဒီလိုဖြစ်ရင်တော့အသက်ဆုံးရှုံးရတဲ့အခြေဖြစ်နိုင်သလိုကြောရိုးပျက်စီးသွားလို့ဘဝကိုပါပြောင်းသွားနိုင်တဲ့ဒဏ်ရာတွေရရှိစေနိုင်တယ်လို့ပြောပါတယ်
။ Parents should know that when their child no longer fits in that rearward facing car seat that there may be another option for them to buy and we accept that there is a cost that keeps them rearward facing but allows them more growth room so they can still fit.And that would represent the safest option for that child, rather than being moved to be forward facing with a multi-point harness system. So even at those first 6, 9, 12, 15 months of age, we should be keeping our children rearward facing as long as they fit.
မိဘတွေသိထားသင့်တာကကားရဲ့အနောက်ကိုပြန်လှည့်တဲ့ထိုင်ခုံနဲ့ကလေးကမဆန်းတော့ဘူးဆိုရင်အဲ့ဒီထက်ကြီးတဲ့ထိုင်ခုံတွေထောက်ဝယ်လို့ရသေးတဲ့အချက်ဖြစ်ပါတယ်။အဲ့ဒီလိုလုပ်ရင်ငွေကုန်ကြေးကြပိုများတာကိုနားလည်ပေးမယ်။အဲ့ဒီနီးကသူတို့ကိုအနောက်ဖက်လက်ထိုင်တဲ့ထိုင်ခုံမှာပဲဆက်လက်ထိုင်ခိုင်းဖို့ပြစ်စေပြီးပိုမိုလုံခြုံတဲ့အတွက်လည်းဖြစ်ပါတယ်။အဲ့ဒီနီးကကလေးတွေအတွက်အလုံခြုံဆုံးနီးလမ်းဖြစ်ပါတယ်။အသက်အရွယ်တစ်ခုရကလေးရဲ့ထိုင်ခုံကိုအရှိဖက်လှည့်လို့ရတယ်ဆိုသိတိုင်အောင်ကလေးကို6လ9လ12လနဲ့15လအထိသူတို့ဆက်ရင်ဆက်သလိုကားရဲ့အနောက်ဖက်ကိုပဲလှည့်ထားတဲ့ထိုင်ခုံမှမျိုးထိုင်ခုံမျိုးမှာထိုင်နာမျိုးလုံးတင်တယ်လို့ပြောပါရယ်။ Barnett Carlon ဟာ Center for Road Safety ရဲ့ Director ဖြစ်ပြီးကလင်းငယ်တွေရဲ့ထိုင်ခုံကိုကားထဲမှာလုံခြုံပေးကင်းစွာအသုံးမပြုကြတာမျိုးဟာ3ပုံ2ပုံလောက်ရှိတယ်လို့ပြောပါရယ်။မိဘအုပ်ထိန်းသူအနေနဲ့ကလေးထိုင်ခုံကုန်ထုတ်လုပ်သူတွေရဲ့အညုံးတွေကိုတေချာဖတ်လိုက်နာတာမျိုးဒါမှမဟုတ် professional တွေနဲ့တဆင်ခိုင်းတာမျိုးလုပ်နိုင်တယ်လို့လည်းသူကပြောပါတယ
် Across Australia but in particular New South Wales more than 300 child restraint fitting stations but as well we also have lots of programs that are run in local government and in some in language programs that are run where there's a high proportion of non-English speaking communities and we also have in our health services for people who are disadvantaged programs which actually also support people to purchase child restraint if they have financial constraint
Australia နိုင်ငံတစ်လွှာမှာအထူးသဖြင့် New South Wales ပြည်နယ်မှာဆိုရင်ကလေးထိုင်ခုံကိုထည့်ပေးတဲ့နေရာအခု300ကျော်ရှိပါတယ်ဒေသနဲ့အစိုးရအသီးသီးကလည်းအဲ့ဒီလိုအစီအစဉ်တွေကိုချမှတ်ပေးလေရှိပြီးအင်္ဂလိပ်စကားကိုမပြောတဲ့လူဦးရေများတဲ့နေရာတွေမှာလည်းအင်္ဂလိပ်မဟုတ်တဲ့တခြားဘာသာစကားတွေနဲ့လည်းဝန်ဆောင်မှုပေးတာရှိပါတယ်။မတတ်နိုင်တဲ့လူတွေအတွက်လည်းဝန်ဆောင်မှုပေးတာမျိုးရှိပါတယ်။အဲ့ဒီအထက်မှာကလေးထိုင်ခုံဝယ်ဖို့မတတ်နိုင်ရင်ငွေရေးကြေးရေးအရာကူညီပေးတာမျိုးလည်းပါဝင်တယ်လို့ပြောပါတယ်။ကလေးရဲ့ထိုင်ခုံဟာဩစတြေးလျအစိုးရကသတ်မှတ်ထားတဲ့လုံခြုံဘေးကင်းရေးအဆင့်အတန်းနဲ့ပြည့်မြင်ရမှာဖြစ်ပါတယ်။အဲဒီတော့ပြည်ပကနေဝယ်လာတဲ့ကလေးထိုင်ခုံဟာဩစတြေးလျကသတ်မှတ်ထားတဲ့စမ်းချင်းစမ်းညွန်းနဲ့ပြည့်မြင်ခြင်းမှာပြည့်မြင်မှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာရောင်းတဲ့ကလေးထိုင်ခုံတွေနဲ့ပတ်သက်ပြီးကားမတော်တဆဖြစ်တဲ့အခါဘယ်အနေအထားဖြစ်တယ်လဲဆိုတာကိုစမ်းသပ်ထားပြီးသားဖြစ်တယ်လို့ဘယ်ထိုင်ခုံကဖြစ်ပို့ခိုင်ပါတယ်ဘယ်ဟာကအသုံးပြုရလွယ်ကူတယ်ဆိုတာကိုကျဲ3လုံးကျဲ4လုံးကျဲ5လုံးစသဖြင့်အဆင့်ဆင့်သတ်မှတ်ပေးထားတာမျိုးတွေလည်းပါရှိပါတယ်တက္ကစီတွေအငားရင်နဲ့တခြားအတူတူမျှစီးတဲ့ Uber လိုကားတွေကိုစီးမယ်ဆိုရင်လည်းပြည်နယ်တစ်ခုချင်းစီမှာကလေးထိုင်ခုံနဲ့ပတ်သက်ပြီးဥပဒေတွေကွဲပြားနိုင်ပါတယ်အဲဒီတော့မိမိနေထိုင်ရာဒေသပေါ်မူတည်ပြီးစီကန်းကိုလိုက်နာဖို့အရေးကြီးပါတယ်ကားဘူကင်လုပ်တဲ့အခါမှာလဲကလေးထိုင်ခုံလိုအပ်တဲ့အကြောင်းကိုကြိုတင်အသိပေးနိုင်ပါတယ်။မိမိကလေးရဲ့ကားထိုင်ခုံကိုလဲဖယ်သွားသွားတည့်သွားတင်ပါတယ်။ဖယ်ကားအမျိုးအစားကို၅စီးပါစေ။ဒါမှမဟုတ်ကိုယ့်ရဲ့ကလေးကတခြားဆွေမျိုးတွေနဲ့လိုက်သွားတာဖြစ်ပါစေ။ကလေးရဲ့ထိုင်ခုံအမြဲတမ်းအသုံးပြုရမှာဖြစ်ပါတယ်။ကလေးကအသက်ရလာလို့ booster seat နဲ့မထိုင်ချင်တော့ဘူးဆိုရင် အောက်ပါအဆင့်တွေကိုစမ်းကြည့်ပြီးမှဖယ်သင့်မသင့်ထိုင်ခုံကိုဖယ်ရှားသင့်မသင့်စဉ်းစားသင့်တယ်လို့လည်းအကြံပြုထားပါတယ်
။ There is a test called the 5-step test. They need to be able to sit with their back against the back of the seat. That's the first step. The second step is that their knees need to bend comfortably over the front of the seat that they're sitting on. The lap part of the seat belt needs to sit low across the thighs. That's number three. Number four is the sash part needs to cross the shoulder at the center of the shoulder. Now, the fifth part is that we need to do all of those four things for all the journey.
အဆင့်၅ဆင့်လို့ခေါ်တဲ့စမ်းသပ်မှုရှိပါတယ်။ကလေးရဲ့ကြောရိုးကိုကားထိုင်ခုံကိုမိထားရပါမယ်။အဲ့ဒါကပထမအဆင့်ပါ။ဒုတိယအဆင့်ကအဲ့ဒီလိုအနောက်ကိုမိထားတဲ့အနေအထားမှာနေပြီးသူ့ရဲ့ဒူးကိုကွေးခိုင်းတဲ့အခါမှာသူ့ထိုင်နေတဲ့နေရာအရှိနာမှာဒူးကိုလွလွကျွကျကွေးချထားနိုင်ရပါမယ်။ခပအုပ်ပိုင်းကလည်းသူ့ရဲ့ပုံပေါ်မှာရှိနေရပါမယ်။အဲ့ဒါကအဆင့်၃ပါ။အဆင့်၄ကတော့အပေါ်ပိုင်းခပတ်ကကလေးရဲ့ပခုံးအလင်းသားမှာရှိနေရပါမယ်။အဆင့်၅ကတော့ခုနကပြောခဲ့တဲ့အဆင့်၄ခုစလုံးကိုခီးစဉ်တစ်လျှောက်လုံးအဲ့ဒီအနေအထားမှာရှိနေအောင်လုပ်ဖို့ပဲဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ကားမတော်တဆမှုဘယ်အချိန်ဖြစ်မလဲဆိုတာကိုကျမတို့အနေနဲ့မသိနိုင်ကြပါဘူး။ဒါပေမဲ့မိုးမပြိုပြိုခဲ့တော့ဆိုတဲ့စိတ်နဲ့ဘေဘဲတော်တော်ကလေးကိုလုံခြုံပေးကင်းတဲ့အနေအထားဖြစ်ဖို့ဦးစားပေးလှူဆောင်ရမှာဖြစ်ပါတယ်။ကလေးရဲ့အသက်အရွယ်နဲ့ကိုယ်ခန္ဓာအရွယ်အစားအရက်အမောင်းအလိုက်လိုအပ်ရင်လိုအပ်သလိုထိုင်ခုံအပြောင်းလဲတွေလှူရမှာဖြစ်ပြီးအဲ့ဒီလိုလှူဆောင်ချက်ကမျောလင့်မထားတဲ့ကားမတော်တဆမှုဖြစ်ခဲ့ရင်ကလေးကိုကာကွယ်မှုပေးနိုင်တဲ့အကြောင်းရေးထားတဲ့ယူမီဥပါရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်။ကျမကမူလှိုင်းသိမ့်ပါ။